မြန်မာနိုင်ငံမှာတော့ကချင်ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆမ်ဆန်ဖန်ခံထားရာကိုပြန်လွှတ်ပေးဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကချင်နေချင်းခရစ်ယာန်ဖွဲ့ချုပ် KBC ကြီးကဒေါက်တာကလမ်ဆမ်ဆန်ဖန်စီထိန်းသိမ်းခံထားရတဲ့အပေါ်အမေရိကန်အနေနဲ့ပြင်းထန်စွာရှုတ်ချပြီးချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ပြောခွင့်ရ Netpress ကပြောလိုက်တာပါ။မြန်မာမှာအလေးစားအခံအဆုံဘာသာရေးခေါင်းဆောင်တဲကတူဖြစ်ပြီးငင်းချင်းအတွက်လည်းပြောရဲဆိုရဲရှိသူကိုမြန်မာစစ်အုပ်စုကဖန်စီထိန်းသိမ်းထားတယ်လို့လည်းအမေရိကန်နိုင်ငံသားပြောခွင့်ရ Press က Twitter ကနေဒီနေ့ထည့်ပြောခဲ့ပါတယ်။ Data Clam Samsung ကိုအခုဒီနေ့လနေ့ဒီဇင်ဘာ5ရက်မှာထိုင်းမှာစီးသွားကုဘူအသွာမန္တလေးလေစိမ်းမှာဖမ်းပြီးနောက်တစ်နေ့မှာတော့တရားစွဲမယ်လို့စစ်ကောင်စီက KBC ခေါင်းဆောင်တွေကိုခေါ်ပြောခဲ့ပါတယ်။ Data Clam Samsung ကိုပြန်လုပ်ပေးဖို့အခုလိုတောင်းဆိုရတာကအမေရိကန်အနေနဲ့မြန်မာနိုင်ငံမှာတံမဲကြီးစင်မထားတော့ပဲယာယီတန်ယုံတာဝန်ခံစင်နဲ့တန်တမေးလျှော့ချသွားဖို့အမေရိကန်နိုင်ငံသားပြောခွင့်ရက VOA ကိုပြောပြီးနောက်တစ်နေ့မှာပဲဖြစ်လာတာပါလက်ရှိအမေရိကန်သံတမန်ကြီး Thomas Fighter ဒီလဒီဇင်ဘာမှာကြာခင်တက်တန်းကုန်ပြီးမှလက်ရှိတန်ယုံဒုတိယတာဝန်ခံ Deborah Lynn ကယာယီတန်ယုံတာဝန်ခံနေရာကိုလူသစ်မပို့မချင်းတာဝန်ယူကအဆင့်လျှော့ဆက်ဆံပေမဲ့မြန်မာဒီမိုကရေစီရေးဆက်တိုးမြင့်လှုပ်ဆောင်သွားမယ်လို့တော့ဒီပြောခွင့်ရကဆက်ပြောခဲ့ပါတယ်ဒေါက်တာ Clam Samson ကိစ္စမှာတော့သူနဲ့အတူလေးစိတ်မှာဖန်ခံခဲ့ရတဲ့လူငယ်တာဝန်ခံဟောင်းဖြစ်သူGram Ground ခန်းတော်နဲ့ဆရာတော်ခန်းဝါတို့နောက်ဆုံးအခြေအနေကိုတော့မသိရသေးဘူးလို့ KBC ကချင်းချင်းခရစ်ယာန်အဖွဲ့ချုပ်ကပြောခဲ့ပါသေးတယ်ခင်ဗျ